ိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအစိုးရပိုင်စီးပွားရေးလုပ်ငန်းတွေအရှုံးပေါ်နေရတဲ့အဓိကအကြောင်းရင်းကဘာလဲဆရာ
။ငါအစိုးရပိုင်လုပ်ငန်းတွေဘာလို့ရှုံးပေါ်လဲဆိုတာစရဲကအများကြီးဘုံကြီးရွယ်ပြီးတော့တည်ထောင်ထားတဲ့လုပ်ငန်းတွေမဟုတ်ဘူး။ဒါဆိုရှယ်လစ်ခေတ်မှာဆိုရင်တခြားရည်ရွယ်ချက်တွေနိုင်ငံရေးရည်ရွယ်ချက်တွေနဲ့ထောင်ထားတာတွေဖြစ်တယ်။ဥပမာအလုပ်ကံရရှိစေဖို့ဆိုပြီးတော့အစိုးရတလို့လုပ်ငန်းမျိုးကိုလုပ်ကိုလုပ်ရမယ်လို့ရည်ရွယ်လို့အတကွာတော့ပုဂ္ဂလိကလုပ်ငန်းတွေကြီးထွားတုတ်တက်လာခြင်းမရှိဘဲနဲ့ပုဂ္ဂလိကလုပ်ငန်းကိုအားကိုးလို့မရလို့စတဲ့ရည်ရွယ်ချက်တွေနဲ့တော့ထောင်ထားတာတွေဖြစ်တယ်။ဆိုတော့အစကလေးကအများရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ထောင်ထားတာမဟုတ်ခုတက်မှသာအများမရတာကိုပြောလာကြရတာပါ
။တမန်ဦးသိန်းစင်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီဟိုပါပေါ့အရှုံးပေါ်နေတဲ့စီးပွားရေးလုပ်ငန်းတော်တော်များများကိုပုဂ္ဂလိကကိုသူတို့လွှဲပေးတယ်။ရောင်းတာတို့ငှားတာတို့ဟိုပါပေါ့အမျိုးမျိုးလုပ်တယ်ပေါ့နော်။ဆိုတော့ဥပိုင် limited ကတဆင်ပဲဖြစ်ဖြစ်ပေါ့။ဆိုတော့ဒီအခုလိုမျိုးလှုပ်လာတာတွေလှုပ်တဲ့အတွက်ကောဆရာဟိုပို့ပြီးတော့ထူးခြားမှုရှိလာသလားတချို့ကဟိုစက်ရုံနဲ့ရောင်းနေဆိုရင်လည်းသူကစက်ရုံဝယ်ပြီးတော့တခြားလုပ်ငန်းတစ်ခုလုံးဝပြောင်းပြလိုက်တာမျိုးဟိုဘောဟိုတယ်ဖြစ်ဖြစ်ဆောက်ပြလိုက်တာမျိုးတွေလှုပ်ကြတယ်ဆိုတော့ဟိုစားသုံးသူတွေဘက်ကကြည့်ရင်ကောဆရာစားသုံးသူတွေအတွက်အကျိုးရှိနိုင်သလားနိုင်ငံတော်အတွက်ကောဘယ်လောက်ထိအကျိုးရှိသလဲဒီလိုမျိုးဟိုဘောအစိုးရပိုင်းလုပ်ငန်းတွေဟိုရောင်းချတာငှားရမ်းတာတွေဟာ
အဲဘယ်လောက်တိုင်းတာဒီအကျိုးရှိလဲဆိုတော့နော်ဒီအဲ့ဒီမှာဆုံးကတော့ဟိုအရှုံးပြနယ်ဟာဒီတိုက်တာတစ်ခုဒီဆိုရောသွားမယ်နော်အဲ့တော့တချို့လုပ်ငန်းများမှာတော့သဘောတူညီချက်ရှိရအစအရေကလုပ်နေတဲ့လုပ်ငန်းမျိုးဆက်လုပ်ရမယ်ဆိုတော့သဘောတူညီချက်တွေရှိတယ်။ဒါပေမဲ့တကယ်တကယ်လက်တွေ့မှာမဖြစ်နိုင်ဘူး။ဥပမာရုပ်ရှင်ဝင်ခါမျိုးကိုလွှဲပြောင်းရောင်းချတဲ့ခါမှာရုပ်ရှင်နဲ့ဆက်နေတဲ့လုပ်ငန်းမျိုးကိုလုပ်ရမယ်ဆိုတဲ့ခါမျိုးတွေရှိတယ်။တကယ်တကယ်ကျတော့တော့အဲ့ဒီဟာတွေကဖြစ်မလာဘူး။အဲ့တော့စားသုံးသူအနေနဲ့ကတော့ဟိုအခုခေတ်မှာတော့အစိုးရစက်ရုံတွေနော်အစိုးရလုပ်ငန်းတွေကထုတ်တဲ့အဲထုတ်ကုန်တွေကိုအားကိုးပြီးတော့စားတော့နေဆိုတဲ့ဟာမျိုးအတော်ရှားပါတယ်နော်အဲနောက်တစ်ခုကတော့ပုဂ္ဂလိကလုပ်ငန်းကလည်းထုတ်နာတယ်ရှိတယ်။တစ်ဖက်မှာလည်းအစိုးရကပုဂ္ဂလိကကိုလွှဲပြောင်းရောင်းချခြင်းမင်းပဲပုဂ္ဂလိကသူစိတ်မဝင်စားတဲ့ကိစ္စတွေရှိတယ်။ဥပမာနော်ထင်ရှားတဲ့တာဝန်တစ်ခုပြောရင်တော့ UCC ရန်ကုန်မြို့ပေါ်ရထားပေါ့နော်အဲ့တော့သူတို့အနေနဲ့အကျိုးမြတ်သိကြီးကြီးမမရနိုင်ဘူးသူတို့စိတ်ဝင်စားတဲ့ဟာကလည်းမြို့ဝရထားလို့ဖူးတဲ့ဘူတာမြေနေရာဘူတာနာတဝိုက်မှာရှိတဲ့မြေနေရာကိုစိတ်ဝင်စားတာပေါ့အဲ့တော့ပုဂ္ဂလိကဆိုတာကတော့သူကအမြတ်နဲ့ကိုအဓိကထားပြီးတော့စဉ်းစားတယ်အမြတ်မရဘူးဆိုရင်အဲ့ဒီလုပ်ငန်းမျိုးတွေတော့သူတို့ကတော့လုံးမမကုန်ဘူးအဲ့တော့စားသုံးသူကတော့ဈေးကွက်စီးပွားရေးစသည်ဖြစ်တဲ့အတွက်ကပြည်ရင်းကစပ်ပစ္စည်းတွေစားရင်စားအာမမလို့ရှိရင်တွင်းငွေပစ္စည်းတွေစားရင်စားနောက်တာကတော့ရွေးချယ်ကြရတော့အများကြီးဖြစ်သွားပြီပေါ့
ဆိုရစီမံကိန်းတွေကိုပုဂ္ဂလိကလက်ထဲကိုလွှဲတဲ့နေရာမှာလဲဒီပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စတွေဟိုပြောကြတာတွေရှိတယ်ပေါ့နော်အစိုးရပုဂ္ဂလိကလက်ထဲကိုလွှဲတယ်ဆိုမျိုးထူးခြားမှုရှိပါမလားအဲ့လိုမျိုးကိုယ့်လူချင်းချင်းလွှဲပေးတယ်ဆိုတဲ့ပုံစံမျိုးသဘောတက်ရောက်နေတော့
အချိန်ကာလအရပြောရလို့ချင်းကတော့အခုကတော့နော်ဟိုအဲ့လိုမျိုးလွှဲပေးတဲ့ဟာမျိုးကတော့တော်တော်လေးနည်းပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အကုန်လုံးကဒုသပြင်းဒီစာနယ်သိနေပါတယ်လားအာယုံစိုက်နေကြတာဆိုတော့နော်ဟိုဖြစ်ခဲ့ရင်တောင်မှအဲ့လိုဖြစ်ခဲ့တဲ့ဖြစ်တဲ့တာကတော်တော်လေးအနှဲသွားနိုင်ပါတယ်။အဲတစ်ဖက်ကကြားတဲ့ခါကျတော့လေနော်မြန်မာနိုင်ငံမှာလူလက်တန်းသားတို့နော်ဒီထက်တန်းလွာတို့တက်တန်းလာဆိုတာအရင်နေ့ရှိတဲ့သူပေါ့လေအရင်နေ့ရှိတဲ့သူဆိုတာသိပြီးရှိအောင်မဟုတ်တာ။ရှိအောင်မဟုတ်တဲ့ခါကျတော့လေဘာလို့လို့ဒီလူပဲပြန်ဖြစ်သွားတဲ့သဘောတော့ရှိတယ်။ဒီသဘောကြီးကတော့သိပြီးလောဆယ်မှာတော့ရှောင်လို့မရအောင်အဲ့တော့သူကပါဆိုရင်အလားမှာကိုရောကအဲ့လုပ်ငန်းတွေဝယ်မလားဒါမှမဟုတ်အများပြည်သူကဝယ်မလားလို့တော့ဟိုထုတ်ပြန်ကြေညာလဲနောက်ဆုံးကြအများပြည်သူကဝယ်နိုင်တဲ့ကိစ္စမျိုးတွေမဟုတ်ပါဘူးဒီလုပ်ငန်းတွေတော့များနောက်ဆုံးတော့ဘယ်နည်းနဲ့ပဲလုပ်လို့ဒီလူတွေလက်ထဲပဲရောက်တာပဲဒါတော့ဒီလူဆိုတာလည်းတစ်ခါကလေးကျတော့နာမည်တစ်ခုဖြစ်မယ်နောက်တစ်ခါကျတော့နာမည်တစ်မျိုးလည်းဖြစ်ခြင်းဖြစ်မယ်အဲ့မှာတကယ်ကျတော့မြန်မာနိုင်ငံမှာကြီးစီးပွားရေးလုပ်ငန်းကြီးကြီးမားမားလုပ်နေတဲ့လူဆိုတာအဲကနားလောက်ပဲရှိတာအဲတော့ဒီလူတွေလက်ထဲဒီလူတွေနဲ့ပဲလို့မှမကင်းနိုင်ဘူ
းစီးပွားရေးပညာရှင်တယောက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ရောဆရာအခုတမန်ဦးသိန်းစင်အစိုးရဦးဆောင်ပြီးလုပ်နေတဲ့စီးပွားရေးအရာပြင်ပြောင်းလဲမှုတွေဟာဟိုအားနေချက်အားတာချက်ဘာတွေများတွေ့မိသလဲဆရာဟိုရေဘွားအဖြစ်ကြည့်မယ်ဆိုရင်တော့အရင်အစိုးရလက်ထက်မဆလာလက်ထက်တဲ့ဆိုင်တော့အများကြီးကောင်းလာတာတော့မှန်တာပေါ့ဒါပေမဲ့ကောင်းလာတယ်ဆိုရင်လည်းအဲ့တည်းကမကောင်းတဲ့ဟိုကောင်းတဲ့ထက်ကလည်းဟိုပေါ့အားနေချက်တွေရှိနေသေးတယ်ဆိုတာလည်းဟိုအများအသိပဲဆိုတော့ဆရာစီးပွားရေးပညာရှင်တယောက်အနေနဲ့မြင်မိတာရောဘာလို့များမြင်မိလဲဆရာ
အဲ့တော့ခင်ဗျားမိခွန်းနဲ့မှလည်းပါပြီးသားပေါ့နော်ပါပြီးသားဆိုတာကတော့အဲ့တော့ခိုးတို့ကမလုတ်ခဲ့တဲ့ကိစ္စတွေကိုခိုးကမလုတ်ခဲ့တဲ့ကိစ္စတွေကိုလုတ်တယ်ပြုပြင်ပြောင်းလဲနိုင်တဲ့ကိစ္စတွေလည်းဒါအများကြီးရှိတယ်ဒါလည်းမှန်တယ်အဲခိုးတို့ကရှိခဲ့တဲ့ဇာတ်လမ်းတွေအမွေခံနေအမွေကိုဆက်ပြီးခံယူပြီးတော့အဲ့ဒီဇာတ်လမ်းတွေကိုမမြင်ရကိစ္စမျိုးဆိုအမပီးနိုင်ဘူးဗျအဲ့တော့ဒါမြေအားအများနဲ့ဆိုင်တယ်အများဦးလည်းထိခိုက်တဲ့ကိစ္စဆိုတော့ဒီဟာကြီးကတော့တော့ထင်ရှားဆုံးပါကစားပဲ အဲ့တော့ကိုယ်အနေနဲ့ပြောရလို့ရှိရင်တော့ဒါကနော်ညှော်မှန်းချက်ပုံမှာမူတည်တယ်ညှော်မှန်းချက်ပုံမှာလည်းမူတည်တယ်အရန်ကြီးညှော်ဟိုအတိုင်းတာတစ်ခုဒီညှော်လင့်ထားတယ်ညှော်လင့်တယ်လို့ဖြစ်မလာဘူးဆိုရင်တော့လူတိုင်းကအားမရတာနော်သဘောတဘာဒီသဘာဝပဲနောက်တစ်ခုကတော့ကိုယ်ကဘာကိုစဉ်းစားလဲဆိုတော့ဒီအစိုးရကိုပဲပြောတခြားဖွဲ့စီတီကိုပဲပြောတဲ့ခါကျရင်နောက်တစ်ဖက်မှာကလုတ်ဆရာတွေကများပြောတစ်ဖက်ကစွန့်ရင်မရှိဘူးအဖန်ရှင်နေများတယ် capacity မရှိဘူးအဲ့တော့အစိုးရမှာအထူးသဖြင့်ခုအချိန်မှာ PR ရေရန်များတယ်နော်စိတ်ခုံးမှုရေရန်များတယ်တစ်ခါကြတော့အစိုးရရန်နေအောင်သိပြော PR ရေကြားထဲမှာသိပြောဟိုမနေကိုအားနေတယ်ပေါ့နော်ခိုင်မာတဲ့တောင်းတင်းနဲ့အားကောင်းတဲ့အနေအထားမျိုးသိပြောမရှိဘူးနော်အဲ့တော့တစ်ခါကြတော့လည်းအဲ့ဒါဆိုရင်အကြာကြီးစောင့်နေမှာဘယ်သူမှမစောင့်ဘူးအဲ့တော့စောင့်နေရတာကြာပြီလာလို့လိုက်ရတာဘလောက်ကြာပြီเนาะအဲ့ဘယ်နှစ်ကအနေပေါင်းများစွာစောင့်ဆိုင်နေရတဲ့သူတွေဘယ်သူမှစိတ်မရှိကြဘူးနောက်တစ်ခုကတော့တမန်ပြည်သူပြည်သားတွေပေါ်မှာဘလောက်ပြောနေရှိတယ်လဲဆိုတော့အဲ့ဒါဆိုရင်လည်းဒါလူတွေကမျိုးမျိုးဖြေမယ်တချို့ကပူဆူလာတယ်လို့ပြောမယ်ဥပမာလမ်းတွေသွားတာကပြက်ကားပူကြက်လာတယ်လို့ဖြေမယ်ဒါနဲ့ငွေလုံးကကားမရှိတဲ့သူတွေကားပိုင်လာတဲ့ဟာဘယ်မျိုးတွေရှိရဲ့အဲ့တော့ငွေလုံးကကားမရှိတဲ့သူတွေကားပိုင်လာတဲ့ခါကျတော့လမ်းတွေကတက်တော့တာပေါ့နော်ဒီသဘောမျိုးလေးတွေတော့ရှိပါတယ်